Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့တစ်တနေ့ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်နိုမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းဝင်တင်ဆက်ပါပါခင်ဗျာ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ Republican Party သမ္မတလောင်း Donald Trump အပေါ်ပါတီခေါင်းဆောင်တွေရဲ့ဝေဖန်မှုတွေအရှိန်မြင့်လာနေပါတယ် American တပ်ဖွဲ့ဝင်2ဦးကိုဒီခါမှာခင်ဗျာ American ရဲတပ်ဖွဲ့ဝင်2ဦးကို IS အဖွဲ့ကိုထောက်ခံအားပေးမှုနဲ့ဖမ်းဆီးလိုက်ပါတယ်မလေးရှားနိုင်ငံက IS အဖွဲ့ဝင်တွေလို့ဆိုတဲ့သူတွေကဒေါန်ဆန်းစုကြည်အပါဝင်မလေးရှားဝန်ကြီးချုပ်နဲ့အစိုးရအရာရှိတွေကိုတိုက်ခိုက်မယ်လို့ချင်းချောက်ထားတဲ့စာတွေပေးပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နေ့ချန်နယ်2တင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘရာဇီးနိုင်ငံမှာလုံမဲ့နွေရာသီအိုလံပစ်ပွဲတော်မှာမြန်မာနိုင်ငံကအားကစားသမားတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ
်အားသမီးကစေကုံပြည့်ရဲ့ဂျေကူးရဲ့ယူတို့ရဲ့ညားပြည့်ရဲ့ခနက်ပြည့်ရဲ့ပ
ါမကြာခင်ဘရာဇီးနိုင်ငံမှာရှိတဲ့မြန်မာတန်ယုံတောင်ဝန်ရှိသူတွေပြောကြားသွားတာပါမကြာခင်ကြားဖို့ရှိပါတယ်တခါပြည်နေတန်းပြည်ဝင်ခွင့်အပြင်အငင်းပယ်ခံရတဲ့ဥမ္မမောင်ဝမ်းနဲ့ဆက်သွယ်မေးမြန်းချက် NLD အစိုးရကမြေယာသိမ်းပြဿနာတွေကိုဘယ်လိုဖြေရှင်းနေသလဲဆိုတဲ့တင်ပြချက်နဲ့တူရေးကြီးနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တနာချန်တို့ကပြောပြပေးအောင်ခင်ဗျာ
Republican Party သမ္မတလောင်း Donald Trump နဲ့အီရတ်နိုင်ငံမှာကြဆုံသွားတဲ့ American စစ်သားရဲ့မွတ်စလင်မိဘတွေဖြစ်ကြတဲ့ Khizr Khan နဲ့ Ghazala Khan တို့ကိုသတင်းတပတ်ကြာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက် Republican Party ဝင်တွေက Trump ကိုလူသိရှင်ကြားဝေဖန်ပြောဆိုမှုတွေပြုလုပ်လာကြတာဟာပါတီထိပ်တန်းခေါင်းဆောင်တွေအကြားကာလရှည်ကြာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရှုံးနိမ့်ခဲ့တဲ့နည်းပညာကုမ္ပဏီကြီးတစ်ခုရဲ့အထင်ကရအကြီးအကဲဟောင်း Matt Whitman ကဒေါ်နယ်ထရမ့်ဟာမယိုးသားတဲ့လူဘိန်းကြိုက်မျက်လုံးပေးမဲဆွယ်သူဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးသူမအနေနဲ့ Hillary Clinton ကိုထောက်ခံအားပေးမှဖြစ်တယ်လို့ရန်ပုံငွေလဲကူရှာပေးမယ်လို့အင်ကာနေကပြောပါတယ်။ထရမ့်ကခမ်းမိသားစုအပေါ်တိုက်ခိုက်မှုတွေကိုအမျက်ဒေါသထွက်တဲ့အတွက်နယူးယောက်ပြည်နယ်က Republican အောက်လွှတ်တော်အမတ် Richard Hanna ဟာ Hillary Clinton ကိုထောက်ခံမယ်လို့ပထမဆုံးအကြိမ်စတင်ပြောဆိုလိုက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့လွှတ်တော်အမတ်တဦးဖြစ်လာခဲ့ပါတယ်။သမ္မတ Barack Obama ကလည်း Donald Trump ဟာနိုင်ငံတော်တင်နာပတိချုပ်ဖြစ်ဖို့အရေးအချင်းမပြည့်မီကြောင်းလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအနေနဲ့တမှုထူးခြားစွာအင်္ဂါနေ့ကပြောကြားလိုက်ပြီးနိုင်ရည်အနေငယ်အကြမ်းမှာ Republican Party ဝင်တွေက Hillary Clinton ကိုထောက်ခံကြောင်းပြောဆိုမှုတွေထွက်ပေါ်လာတာပါ။သမ္မတ Obama ရဲ့အဲ့ဒီလိုတိုက်ခိုက်ပြောဆိုခြင်းခံလိုက်ရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းသမ္မတဟာသူ့လုပ်နေတဲ့အလုပ်ကိုနားမလည်သူဖြစ်တဲ့အပြင်ပြော့ညံ့တဲ့သမ္မတတဦးဖြစ်တဲ့အကြောင်းသမ္မတ Obama ပြောဆိုအပြီးမကြခင်မှာပဲ Trump ကချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။ပြပြသွားခဲ့တဲ့လက်နက်ရောင်းဝယ်ကိစ္စနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာညှင်းပွားနေတာကိုဖြေရှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American ပြည်ထောင်စုကဒေါ်လာတန်400တန်ဖိုးနဲ့ညီမျှတဲ့နိုင်ငံခြားငွေတွေကိုဇန်နဝါရီလတဲ့အီရန်နိုင်ငံစီလေကြောင်းကနေပစ်ပို့ခဲ့ပါတယ်။တရက်ထက်မှာပဲအီရန်နိုင်ငံကလည်းအမေရိကန်တစားကန်၄ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ဒါဟာတစားကန်တွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့အမေရိကန်အစိုးရကညှင်းဆန်ထားပါတယ်။ဥရောပ3ယူရိုငွေဆွစ်ဇာလန်နိုင်ငံ3ဖရန့်နဲ့တခြားငွေကြေးတွေနဲ့လဲလှယ်ထားတဲ့ငွေတွေကိုတစ်သားတစ်တာတွေနဲ့ထည့်ပြီးတော့အမှတ်သားမပါတဲ့ကုန်တင်လေယာဉ်တစ်စင်းနဲ့အီရန်နိုင်ငံစီအမေရိကန်ကပေးပို့ခဲ့တာဖြစ်ပါတယ်။အီရန်ရဲ့နောက်ဆုံးမင်းဆက်ဖြစ်တဲ့ရှားဘီရင်မပြုတ်ကြခင်1989ခုနှစ်မှာရယူခဲ့တဲ့အီရန်နဲ့အမေရိကန်ကြားလက်နက်အယောင်းဝယ်သဘောတူညီချက်ပြပြခဲ့တဲ့အတွက်ဒေါ်လာ 1.8 ဘီလီယံနဲ့ကျေအေးခဲ့တဲ့အထက်ကပထမအရင်အနေနဲ့ပေးခဲ့တာဖြစ်ပါတယ်။အီရန်နဲ့ငွေကြေးလွှဲပြောင်းမှုဟာအမေရိကန်နိုင်ငံရဲ့တည်ဆဲဥပဒေအရအမေရိကန်ဒေါ်လာနဲ့တရားဝင်လွှဲပြောင်းဝင်မရှိတာကြောင့်တခြားနိုင်ငံခြားငွေကြေးတွေနဲ့စီစဉ်ခဲ့ရတာဖြစ်ပါတယ်။ငွေတွေလွှဲပြောင်းပေးခဲ့တဲ့တနေ့တည်းဖြစ်တဲ့ဇန်နဝါရီလ18ရက်နေ့မှာပဲအီရန်ဘက်ကလည်းအမေရိကန်၄ဦးကိုပြန်လွှတ်ပေးခဲ့ပြီးတော့ဒီထက်မှ Washington Post သတင်းစာကြီးရဲ့အီရန်ဌာနခွဲမှု Jason Rezaian Marine စစ်ပြန် Emaya Hakmati ခရီးရန်သေးုပ်ဆရာ Said Abidin နဲ့ပြန်မလွတ်ခင်အထိဗမာရှိနေမှမသိရတဲ့ North Ratola Khosravi Rosary တို့ပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကတည်ယူပို့ဆောင်ရေးကဏ္ဍတွေကိုတာဝန်ယူရတဲ့ရဲတပ်ဖွဲ့ဝင်တဦးကို IS Islamic စစ်သွေးကြောအဖွဲ့ကိုထောက်ခံအားပေးဖို့စူးစမ်းမှုနဲ့ဆွေးကြတင်ဖမ်းဆီးလိုက်ပါတယ်။ဒါဟာရဲတပ်ဖွဲ့ဝင်တဦးအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာပထမဆုံးအကြိမ်ဖမ်းဆီးခံရခြင်းလည်းဖြစ်ပါတယ်။မြို့တော်တည်ယူပို့ဆောင်ရေးကဏ္ဍဆိုင်ရာရဲတပ်ဖွဲ့ MTPD မှာ73နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အမှုဒဏ်တဦးဖြစ်တဲ့အသက်36နှစ်အရွယ် Nicholas Yang ကတံပိုးအားဖြင့်အမေရိကန်ဒေါ်လာ250နဲ့ညီမျှတဲ့ gift card လို့ခေါ်တဲ့ငွေဖြည့်ထားတဲ့ကပ်ပြားတွေကနံပါတ်၄ကို IS ကိုလိုလားသူအဖြစ်အယောင်ဆောင်ထားတဲ့ FBI ပြည်ထောင်စုထောက်လှမ်းရေးဘျူရိုအရာရှိကိုသွားပေးခဲ့တယ်လို့ဗဟိုအစိုးရတရားရေးဌာနကစွပ်စွဲထားတာဖြစ်ပါတယ်။ Yang ဟာသူ့အနေနဲ့ IS တပ်ဖွဲ့ဝင်အသစ်တွေစုဆောင်းတဲ့နေရာမှာအသုံးပြုတဲ့ mobile phone အကောင့်ထဲကိုအဲ့ဒီငွေတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ယုံကြည်ထားတယ်လို့လည်း FBI ကပြောပါတယ်။ပုတ်ထိုးနေ့ကတော့ Yang ကို Virginia ပြည်နယ် Alexandria မှာရှိတဲ့ခရန်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်တရားရုံးကခန့်အပ်ထားတဲ့ရှင်းတွေကိုတောင်းဆိုတာကလွဲလို့9မိနစ်သာကြာလိုက်တဲ့အဲ့ဒီကြာနာမှုအတွင်းရန်ကစကားအများအဆမပြောကြားခဲ့ပါဘူးပြစ်မှုထင်ရှားကြောင်းတွေးရှိခဲ့ရင်တော့သူ့အနေနဲ့ထောင်ဒဏ်အနည်း20အထိကြာခံရနိုင်ပါတယ
်ကိုဝန်ဆောင်မျိုးသမီးတူပါဝင်အမေရိကန်တပ်ဖွဲ့ဝင်33ဦးဟာပြည်ပနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်ကူးစက်ခံရသူအလုံးဟာဇီကာဗိုင်းရပ်စ်ဖြစ်ပွားနေတဲ့တိုင်းပြည်တွေမှာတောင်ဝန်ကြနေကြတာဖြစ်တယ်လို့လည်းအမေရိကန်ပန်နဂွန်စစ်ဌာနချုပ်ကပြောဆိုပါရတယ်။ဒါအပြင်အမေရိကန်စစ်သည်တွေရဲ့မိသားစုဝင်6ဦးလည်းကူးစက်ခံထားရတာဖြစ်ပါတယ်။ယောဂါပို့ကူးစက်ခံရသူတပ်ဖွဲ့ဝင်တွေကနေထိုင်မကောင်းဖြစ်နေတဲ့အခြေအနေမှာရှိတဲ့သူဘယ်နှယောက်ရှိတယ်ဒါမှမဟုတ်အမေရိကန်ပြည်ထောင်စုကိုပြန်သွားတဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတော့ပန်နဂွန်စစ်ဌာနချုပ်ပြောခွင့်ရဘိုမူဘန်ဆာခရစ်ဆန်ကမပြောခဲ့ပါဘူး။မကြာသေးခင်လပိုင်းတွေအတွင်းဇီကာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူအမေရိကန်ပြည်ထောင်စုအတွင်းမှာလူပေါင်း1650ကျော်လောက်ရှိပြီးအားလုံးနှိပါးဟာလည်းပြည်ပနိုင်ငံတွေမှာခီးသွွာလာရင်းနဲ့ကူးစက်ခံခဲ့ရတာဖြစ်ပါတယ
် VOA American Fan မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မလေးရှားနိုင်ငံကနဂရီဆယ်ဘီလီယံရဲစခန်းကို IS Islamic အဖွဲ့ကဆိုပြီးချင်းချောက်ရေးသားပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်အပါအဝင်မြန်မာနိုင်ငံကတောင်ဆန်းစုကြည်အမည်ကိုလည်းထည့်သွင်းဖော်ပြထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မလေးရှားအာဏာပိုင်တွေဘက်ကမြန်မာအစိုးရတာဝန်ရှိသူတွေထံကိုတရားဝင်အကြောင်းကြားစာမပေးပို့သေးပေမဲ့ဒီသတင်းနဲ့ပတ်သက်လို့တိကျခိုင်မာမှုရှိမရှိစတင်စုံစမ်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အကြောင်းတောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နိုင်ငံတော်အဆင့်လုံခြုံရေးအဖြစ်ဆောင်ရွက်ပေးနေကြောင်းသမရယဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOE ကိုပြောပါတယ်။ IS အကြမ်းဖက်အဖွဲ့ကဆိုပြီးပေးပို့လိုက်တဲ့အဲ့ဒီချင်းချောက်စာထဲမှာမလေးရှားဝန်ကြီးချုပ်နာဂျီရာဇာအပြင်ဝန်ကြီးချုပ်ရဲ့လက်ထောက်နိုင်ငံတော်တရားသူကြီးချုပ်နိုင်ငံတော်ရဲမင်းကြီးနဲ့အစိုးရဝန်ကြီး၃ဦးလို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်အပါအဝင်ချင်းချောက်ခံရသူအားလုံးရဲ့ဓာတ်ပုံတွေကိုလည်းအဲ့ဒီပေးပို့လိုက်တဲ့စာထဲမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်။စာမျက်နှာနဲ့မျက်နှာပါတဲ့အဲ့ဒီစာဟာ IS အချမ်းဖက်အဖွဲ့ကပေးပို့တဲ့တကယ့်စာဟုတ်မဟုတ်ဆိုတာတွေကိုမလေးရှားရဲကစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့အလားတူစာတွေကိုဩဂုတ်လ၂ရက်နေ့ကလည်းတခြားရဲစခန်းတွေကိုပေးပို့ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံကအဲ့ဒီပြည်နယ်ထဲမှာ IS စစ်သွေးကြောအဖွဲ့ဝင်900လောက်ရှိတယ်ဆိုပြီးဒီစာထဲမှာအခိုင်အမာပြောဆိုထားပေမဲ့မလေးရှားအာဏာပိုင်တွေဘက်ကတော့အဲ့ဒါနဲ့ပတ်သက်လို့မမှန်ကန်ကြောင်းညှင်းချက်ထုတ်ဆိုထားပါတယ
်။နိုင်ငံတော်အတွက်ခုတ်ခွင်တစ်နှစ်တာပိတ်ပင်လိုက်ပြီးဗကိုးရုံးမှအတွင်းမှလည်းတစ်ခုတ်ခွင်10နှစ်တာတားမြစ်လိုက်ကြောင်းမြန်မာအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအတိုင်းတာနဲ့တစ်ခုတ်ခွင်ပိတ်ပင်တားမြစ်မှုဟာ2019ခုနှစ်မတ်လအထိကျောင်းဝင်မှာဖြစ်ပါတယ်။ပြပောက်ကိုတည်တင်ပို့မှုတွေကိုတော့ရခိုင်အစိုးရလက်ထက်2014ဧပြီလကတားမြစ်ထားပြီးဖြစ်ပါတယ်။အခုလိုတစ်ခုတ်ခွင်ပိတ်ပင်တားမြစ်လိုက်တာဟာနှစ်ပေါင်းများစွာစီးမဲ့ကမ်းမဲ့တစ်တွေကိုခုတ်ယူခဲ့တဲ့အတွက်တစ်တော်တွေပြုံးတိမှုရပ်တန့်သွားမှာဖြစ်တဲ့အပြင်တစ်ပင်တွေလည်းရှင်တန်ခွင့်ရမယ်လို့အင်္ဂလန်နိုင်ငံလန်ဒန်မြို့အခြေစား EIA သဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစိုးရကအခုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုကြည့်ခြင်းအပြင်အခုနှစ်မတ်လမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတဲ့အနေနဲ့တစ်တော်ဌာနအတွင်ဖြစ်နေတဲ့လက်စားမှုတွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်ရှိရဲဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ EIA အဖွဲ့ရဲ့တစ်တော်ဆိုင်ရာလှုပ်ရှားဆောင်ရွက်မှုအသွင်ကောင်းဆောင် Faith Doherty ကပြောပါတယ်။
မြောက်ကိုရီးယားကမြစ်ဆိုင်တုံးကြီးစမ်းသပ်ပြုလုပ်မှုတွေပြုလုပ်တဲ့နောက်ဆုံးအကြိမ်ဖြစ်နေအရှိပဲကမ်းလွန်ပင်လယ်တွေကိုပဲ့ထင်းတုံးကြီးတစ်စင်းစမ်းသပ်ပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်မြစ်ဆိုင်တုံးနှစ်စင်းကိုဇက်တိုက်ဆိုသလိုပြုလုပ်ခဲ့တာမှာတစ်စင်းကအောင်မြင်ခဲ့ပေမဲ့နောက်တစ်စင်းကတော့ပြုလုပ်ပြီးပြီးချင်းမှာပဲပောက်ကွဲသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုခဲ့ပါတယ်တာလပ်ပြည့်ရိုဒုံဒုံအမျိုးအစားဖြစ်မယ်လို့ယူဆရတဲ့အဲ့ဒီဒုံကိုတော့နိုင်ငံရဲ့အနောက်ဖက်ဟာဝန်ဂေးပြည်နယ်ဦးညူးမျိုးကနေပုတ်ထုနဲ့မနဲ့၈နာရီမတိုင်ခင်မှာပြုတ်လွတ်ခဲ့ပြီးဂျပန်ရေပိုင်နဲ့ဒါမှမဟုတ်အနီးနားကိုပြတ်မကျခင်ကီလိုမီတာ1000လောက်အကွာအဝေးအထိရောက်ခဲ့တယ်လို့ဆိုပါတယ်။ပူတွဲစီဦးစီးချုပ်များရဲ့ကြေညာချက်မှာတော့မစ်ဆိုင်းဒုံးပြုတ်လွတ်မှုဟာအင်းနီးချင်းနိုင်ငံတွေကိုတိုက်ခိုက်လို့တဲ့မြောက်ကိုရီးယားရဲ့ရည်မှန်းချက်ကိုပြသခဲ့တာပဲလို့ပြောဆိုခဲ့ပါတယ်။မစ်ဆိုင်းဒုံးပြုတ်လွတ်မှုဟာဂျပန်နိုင်ငံရဲ့လုံခြုံရေးကိုကြီးမားတဲ့ချင်းချောက်မှုဖြစ်ပြီးမြောက်ကိုရီးယားကပဲ့ထိန်ဒုံးတွေဆက်ပြီးစမ်းသပ်ဖို့ကြိုးပမ်းချက်တွေကိုပြင်းပြထန်ထန်ကောက်ွက်ကြောင်းလဲဂျပန်ဝန်ကြီးရှင်ဇိုအာဘေးကပြောဆိုခဲ့ပါတယ
်ဘရာဇီးနိုင်ငံကအင်ရှင်ဖြစ်ကျင်းပမယ်အိုလံပစ်အားစားပွဲတော်တောက်ကြနေဖွင့်ပွဲမတိုင်ခင်နိုင်ငံတဝန်းရက်60ကြာလက်ဆင့်ကမ်းသက်ဆောင်နေတဲ့မီရှုတိုင်ဟာဗုဒ္ဓဟူးနေ့ကရီယိုဒီဂျနေရိုမြို့ကိုရွက်လေနဲ့ရောက်သွားပြီးဖြစ်ပါတယ်ဘရာဇီးနိုင်ငံသားအိုလံပစ်ရွက်လေပြိုင်ပွဲအားကစားသမား9ယောက်မောင်းနှင်တဲ့ရွက်လေဟာနီတရိုင်းမြို့ကနေတနအီခီးကွာဝေးတဲ့ရီယိုမြို့သမိုင်းဝင်ရေးတဲ့အခြေစိုက်စခန်းကိုရောက်ရှိလာခဲ့ပြီးတော့မြို့တော်ဝင်အက်ဒရာဒိုပိုင်စတန်မီရှုတိုင်ကိုပေးရခဲ့တာဖြစ်ပါတ
ယ်ကျွန်တော်ဗရင်းနေမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာကနေတက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့အရင်ဆုံးနားဆင်ရမှာဖြစ်ပါတယ်ဘရာဇီးနိုင်ငံမှာဩဂုတ်လ9ရက်နေ့ကနေ21ရက်နေ့ထိကျင်းပမဲ့2016နွေရာသီအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံပေါင်း206နိုင်ငံကအားကစားသမား1000ကျော်ဟာပွဲတော်ကျင်းပမဲ့ရီယိုဒီဂျနေရိုမြို့ကိုတွားရောက်နေကြပြီဖြစ်ပါတယ်ဒီ2016ရီယိုအိုလံပစ်အားကစားပွဲတော်မှာပါဝင်ရှင်ပြိုင်မဲ့မြန်မာအားကစားသမားအဖွဲ့ဟာလည်းအခုဆိုရင်ရီယိုဒီဂျနေရိုမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးတက်ကပြောပြမှာပါ
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာတောက်ကြံနေရောက်ရင်2016အိုလံပစ်အားကစားပွဲတော်ကိုစတင်ကျင်းပတော့မှာဖြစ်ပါတယ်။မနေ့ကဗုဒ္ဓဘူးနေ့မှာတော့ဂျပန်60ကြာဘရာဇီးနိုင်ငံတဝန်းလက်ဆင့်ကမ်းတည်ဆောက်နေတဲ့အိုလံပစ်မီရှူတိုင်ဟာရီယိုမြို့ကိုတင်မောနဲ့ဆက်ရောက်လာပြီးဖြစ်ပါတယ
်။ဟိုသူတို့ကအားလုံးပြအဖွဲကောင်းဆောင်ရင်သူတို့အုပ်ချုပ်မှုအရာရှိရယ်။နောက်သူတို့ဧည့်သည်တို့တယောက်ရယ်အပါပဲအားလုံးသူတို့က17ယောက်လို့ကျွန်တော်တို့သိထားပါတယ်။အဲသူတို့ကရီယိုရောက်ကြပါပြီကျွန်တော်ရှိရာဒီကပထမအတွင်းဝင်တယောက်နဲ့ဒုတိယအတွင်းဝင်တယောက်နှစ်ယောက်သွားပြီးတော့သူတို့လေစိတ်မှကြူတာတို့အားကစားရပို့တာတို့လိုအပ်တဲ့အကူအညီတွေသူတို့လုပ်ပေးနေပါတယ
်မြန်မာအဖွဲ့ကိုအားကစားနဲ့ကာယပညာဦးစီးဌာနညွှန်ကြားမှုချုပ်ဦးမျိုးလွင်ကဦးဆောင်ပြီးအားကစားသမား9ဦးအပြင်အုပ်ချုပ်သူနဲ့ရှေ့ပြေးစီစဉ်သူတဦးပါဝင်တယ်လို့တိုင်ကွန်ဒိုအားကစားအတွက်မြန်မာဒိုင်တဦးလည်းပါပါတယ်မြန်မာအားကစားအဖွဲ့ဟာရီယိုဒီဂျနေရိုမြို့ကိုကြမ်းကြမ်းမမရောက်ရှိလာပြီးဖြစ်ကြောင်းနဲ့အဆအဆအဆင်ပြေပါတယ်လို့မြန်မာအားကစားအဖွဲ့ကိုတောက်ရောက်ကြိုဆိုခဲ့တဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယအတွင်းဝင်ကပြောပါတယ်
။ကျွန်တော်မြန်မာဒယ်လီဂေးရှင်းရောက်တာတော့မနေ့ည9:40ရောက်တာပါ။ကျွန်တော်တို့ဒီအားကာဒရိုက်တာဂျန်နယ်ပါပါ။အားကစားနဲ့ကာယပညာဦးစီးဆောင်တာဒီတိုင်းမျိုးဦးမျိုးလွယ်ပါ။ဦးဆောင်ပြီးတော့အားကစားသမား9ယောက်နဲ့အတူအုပ်ချုပ်သူကဦးတက်လွယ်ပါခင်ဗျာ။အာဇာမီယာစတေကုံပြည်ရဲ့ဂျေကူးရဲ့ဂျူဒိုရဲ့မြားပြည်ရဲ့ဖနက်ပြည်ရဲ့ပါခင်ဗျာကျွန်တော်တို့ကမနေ့ကတော့ကြိုပြီးတော့သူတို့အာဇာရောင်ဟိုဘရာဇီးအိုလံပစ်ကော်မတီရဲ့အစီအစဉ်နဲ့အာဇာရောင်ဆက်သက်သွားအားလုံးအဆင်ပြေပါတယ်ဟုတ်ကဲ့အားလုံးစင်းစင်းမမှာပဲကြည့်တော့ဖွဲ့မှာရှေ့ပြေးဖွဲ့ရဆရာတယောက်လည်းရှိပါသေးတယ်သူ့နာမည်ကဦးကွန်ကြောင်ပါဟုတ်တော့ဇူလိုင်30ရက်နေ့ကရောင်နေတာခင်ဗျာဒီရီယိုဒီဂျနေရိုဟုတ်သူကတော့ရှေ့ပြေးပေါ့တော့ဒီမှာလိုအပ်တာတွေဒီဘရာဇီးဘက်နဲ့ချိန်ပြီးတော့သွားတော့ဒီဟိုအားသာပွဲမလာခင်မှာဒီချိုစီစဉ်သားတွေပါလောက်တာပေါ့အားလုံးပေါင်း10ယောက်ရှိမှာပေါ့ GG ရဲ့နောက်ဒီရှေ့ပြေးဖွဲ့ရဥက္ကွန်ကြအောင်နောက်အုပ်ချုပ်သူ2ယောက်ရဲ့ကျွန်တော်အားသာသမား9ယောက်ဆို10ယောက်နောက်ပြီးတော့ဒီမနက်ချန်လာတပတ်ခါလာမသိဘူးကျွန်တော်တို့အိုလံပစ်မှာတိုက်ကွန်ဒိုတိုင်လုံးမဲ့မဆိုးဆိုးများဆိုတော့သူလည်းရောက်အောင်မယ်အရင်တော့ကစားသမားဟောင်းပါတိုက်ကွန်ဒိုတိုင်နေနဲ့လာ
မြန်မာအားကစားအဖွဲ့ကဝင်းရောက်ရှင်ပြိုင်မဲ့အားကစားနည်း5မျိုးတဲ့ကတနက်ပြစ်အားကစားနီးမှာမြန်မာလက်ရွေးစံရဲထွန်းအောင်မြားပြစ်အားကစားနီးမှာစမ်းယူထွေး ကျူရိုးပွဲစဉ်မှာရန်အောင်ဆိုးရေကူးမှာအိအိတက်နဲ့တက်မြတ်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပြီးပြေကုန်ပြအမျိုးသားပွဲစဉ်မှာစမ်းနိုင်တဲ့အမျိုးသမီးပွဲစဉ်မှာဆွေလီမြင့်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်အခုလိုအားကစားနဲ့ဆင်ရွှဲပြီးတွေးစည်းညှဉ်းပို့အတွက်ရည်ရွယ်ချင်းပါတယ်အိုလံပစ်အားကစားပွဲတော်ကနိုင်ငံတကာပြိုင်ပွဲမှာမြန်မာပါဝင်နိုင်တဲ့အတွက်ဂုဏ်ယူကြော
ရတယ်မရဘူးဆိုတာတော့ဒါကျွန်တော်တို့ကအခြေအနေတွေနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့အနေထားတွေပေါ့လေ့ကျင့်မှုတွေကျွန်တော်တို့ရဲ့အစဉ်တန်းပေါ့နော်ဒါတွေပေါ်မှာမူတည်မှာပ
ါ Rio Olympic ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ Singapore Sea Games ပြိုင်ပွဲအပြီးကတည်းကအားကစားသမားတွေကိုစတင်လေ့ကျင့်ခဲ့တာဖြစ်ပါတယ်2012ခုနှစ်လန်ဒန်မှာကျင်းပခဲ့တဲ့နွေရာသီ Olympic ပွဲတော်တုန်းကမြန်မာအားကစားသမား6ဦးသွားရောက်ခဲ့ပြီးပြေခုံပြစ်ဂျူရိုမြားပြစ်တနက်ပြစ်နဲ့လီလော်ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပေမဲ့ရှုံးနေခဲ့ရပါတယ်အခု2016 Rio New Year the Olympic ပြိုင်ပွဲဟာမြန်မာနိုင်ငံပါဝင်ရှင်ပြိုင်နဲ့18ကြိမ်မြောက် Olympic ပွဲပါ1948ခုနှစ်ကစတင်ခဲ့တဲ့၄နှစ်တကြိမ် New Year the Olympic ပွဲတွေမှာမြန်မာကနိုင်ငံရေးအခြေအနေကြောင့်1986ခုနှစ်မှာတော့မတော်ရောက်ခဲ့ပါဘူ
းတော်ကင်မျိုးတက်မေးမြန်းတင်ပြခဲ့တာပါခင်ဗျာခုတခါနားဆင်ရမှာကပြည်ဝင်ခွင့်ငင်းပယ်ခံရတဲ့မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမမောင်ဝမ်းဟာမကြခင်ရပ်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်သွားရောက်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်ကပြည်ဝင်ခွင့်ဆိုင်ရာတတ်မှတ်ချက်တွေချိုးဖောက်မှုနဲ့ပြင်းထန်တန်ပေးခံရဘူးသူဦးမမောင်ဝမ်းကတော့မြန်မာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်နာသွားမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကအစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမောင်မောင်ဝမ်းဟာဆိုရင်မြန်မာနိုင်ငံတွင်းဝင်ရောက်ခွင့်ညှင်းပယ်ခံရတာကြောင့်ရန်ကုန်လေဆိပ်ကနေအမေရိကန်ပြည်ထောင်စုကိုလှည့်ပြန်ခဲ့ရသူဖြစ်ပါတယ်။ဒီလိုလှည့်ပြန်ခဲ့ရပြီးမကြခင်မှာပဲမြန်မာအာဏာပိုင်တို့ကပြည်ဝင်ခွင့်ပြန်ပေးတာကြောင့်ဒီရက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်သွားမယ်လို့ဦးမောင်မောင်ဝမ်းကပြောပါတယ
်။မကြခင်ရက်ပိုင်းအတွင်းမှာပဲကျွန်တော်သွားဖို့စူးစမ်းနေတယ်။ဘာဖြစ်လို့လဲဆိုတော့ပြည်ထောင်စုကစူးစမ်းပေးနေတယ်ကျွန်တော်ဒီကိုကျွန်တော်ရဲ့ရုပ်ပုံရဲ့ပဲတကယ်ချင်းနေဟိုလေဟိုလေအားနာတယ်ကျွန်တော်တော့ရမ်းပင်မန်းတော့အားကြည့်စိတ်လည်းနည်းနည်းတော့ပြတ်သွားတာပါတာပေါ့နော်ဆိုတော့ကဟိုဒေါက်တာစုကြည်ကလည်းအခုလိုဖွင့်ပြတယ်နောက်တစ်ခုကဒီဟိုရောင်တိုင်းဝင်ကြီးကျွန်တော်တို့ရဲ့ဒီရုပ်ပုံရဲ့ပဲပေါ့နော်ကိုဖြိုးမင်းလေးကလည်းစူးစမ်းပြည်တယ်ဆိုတော့ကျွန်တော်အနေနဲ့အာမကြမ်းရပိုင်းအတွဲမှာပဲပြန်သွားဖို့အစီအစဉ်ရှိပါတယ်ကျွန်တော်ကအရင်တစ်ခေါက်တုန်းကကျွန်တော်တက်ဆိုင်ရတော့ကလူကြီးကပြောတာအဲဆိုရှယ်ဗီဇာနဲ့ဒီလိုဟောပြောပို့ချလို့ပြရဘူးဆိုတော့ကျွန်တော်ဒီတစ်ခေါက်သွားတဲ့အခါမှာ business visa လျှောက်ပါလေ business visa လျှောက်လိုက်တဲ့အခါမှာ business visa တရားဝင်ခွင့်ပြုထားတဲ့နေရာတွေတိုင်းမှာကျွန်တော်တို့ကဟိုပေါ်ပြောပို့ချလို့ရတယ်ဆိုရဟာပြောကြို့ပေါ့တော့ဒီသက်ဆိုင်ရာလောက်ကအရာရှိတရားကိုကျွန်တော်ဆက်ပြီးတော့အဲ့လိုသူပြောတယ်ပေါ့တော့ဒါကျွန်တော်ပဲကြာလဲဥပဒေနဲ့အညီအကုန်လုံးလှုပ်တင်လှုပ်ထိုက်တာလှုပ်ပါလေတကယ်လို့ကျွန်တော်ပြည်ရင်းကိုပြောင်းဝင်ပြည်ရင်းကိုဝင်ခွင့်ရလို့ဘလို့ဒီကိစ္စတွေကဥပဒေနဲ့မညီဘူးဆိုတော့ကျွန်တော်မညီတဲ့ဟာမလုပ်ပါဘူးအဲကျွန်တော်ကတော့လောတယ်သွားပါပါ
ပြည်ဝင်ခွင့်မပေးခဲ့တဲ့အခြေအနေကိုလည်းဦးမောင်မောင်ဝမ်းကအခုလိုပြောပါတယ
်ကျွန်တော်ကလေဒီအဲ့ဘာမျိုးမဝင်ရင်တည်းအတိုင်းပဲပေါ့ဒီအမေရိကန်မှာရှိတဲ့မြန်မာတန်ရုပ်စီကနေပြီးတော့ဗီဇာကျွန်တော်လျှောက်ပါတယ်ရောက်လျှောက်တဲ့အခါမှာရပါတယ်ကျွန်တော်လေအဲ့ဒီဗီဇာနဲ့ကျွန်တော်မြန်မာနိုင်ငံကိုဝင်သွားတယ်ပေါ့နော်ဝင်လဲသွားဟိုလဲရောက်ပေါ့ကျွန်တော်အဲ့ဒီကလောက်ဝကအရာရှိလုပ်တဲ့သူတာပေါ့နော်အဲ့ဒီကျွန်တော်2014ခုနှစ်ကျွန်တော်သွားတော့ပေါ့ဗီဇာရှိုးဖောက်မှုဆိုတဲ့အဲ့ဒီပြည်မှုနဲ့ကျွန်တော်ဟိုပေါ့ Flex ပြင်သွင်းထားတယ်လေဒါကြောင့်မလို့ Flex ပြင်သွင်းထားတဲ့သူတို့ပြေးမဝင်နိုင်ဘူးဆိုပြီးတော့ကျွန်တော်ချက်ချင်းပြန်ပို့တာပေါ့နော
်ဦးသိန်းစင်အစိုးရလက်ထက်2014ခုနှစ်တုန်းကလူမှုရေးပြည်ဝင်ခွင့်နဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့ခြင်းအတွင်းဗီဇာစီကံချိုးဖောက်မှုနဲ့ဦးမောင်မောင်ဝမ်းကိုပြည်နှင်တန်ပေးခဲ့ပူတာဖြစ်ပါတယ်ဒါပေမဲ့ဦးမောင်မောင်ဝမ်းကတော့သူ့ကိုအမိမဲစရင် Black List ထဲမှာထည့်သွင်းခဲ့တယ်ဆိုတာကိုသိရှိမထားဘူးလို့ပြောပါတယ်ဦးမောင်မောင်ဝမ်းကိုပြည်ဝင်ခွင့်မပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးလွှဲမှုကြီးချက်ရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးရဲထွန်းဦးကအခုလိုပြောပါတယ
်။သူကဒီလိုလေကျွန်တော်တို့စီကစည်ရင်သွင်းထားတာတွေအားလုံးကသူတို့စည်ရင်သွင်းထားတဲ့တက်ဆိုင်ရာဝန်ကြီးဌာနကဖြတ်မှာသူကဖြတ်မှာဝင်ဝင်ပေးလို့ရတာ။သမ္မတဦးသိန်းစိတ်လက်မှတ်တော့မဟုတ်ပါဘူး။ကျွန်တော်တို့ပြည်နေနေပေးတာအရင်ဝန်ကြီးတွေလက်မှတ်နဲ့ပဲပေးတာပါ။သမ္မတအဆင့်မလို့ပါဘူးအဲ့ဒါ။သမ္မတကလွှဲပြောင်းအာဏာပေးထားတဲ့တာဝန်ပေးထားတဲ့လူတို့ကအဲ့လိုပေးလို့ရပါတယ်။ကျွန်တော်တို့ဒီ immigration ကတော့ကျွန်တော်တို့ကိုလာပြီးတော့သွင်းပေးပါဒီလူတို့တော့တားဆီးပေးပါဒီနိုင်ငံသားတော့တားဆီးပေးပါဒီနိုင်ငံသားဒီမြန်မာနိုင်ငံသားတော့ထောက်ခွင့်မပေးပါနဲ့ ဒီမှာနိုင်ငံတော်ဝင်ခွင့်မပေးပါနဲ့သူတို့ရဲ့သက်ဆိုင်ရာ case တွေဖြစ်ခဲ့တာတွေရှိမှာပေါ့ကွာ။ကာယကံရှင်တွေကာယကံရှင်တွေမှာလေ။ကျွန်တော်တို့ကတော့ထုတ်ပေါ်ပြောကြားခြင်းမရှိသလိုကာယကံရှင်တွေကဒါပါစင်တဲ့ကိစ္စသူတို့ဆိုဖြစ်တဲ့ကိစ္စပဲသူတို့သက်ဆိုင်ရာဝန်ကြီးဌာနဒါကြောင့်ကျွန်တော်တို့လာပေးထားရင်သူတို့ကစည်းရင်းတွေတွင်းပေးထားတယ်
။အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ယုံကဥမာမာဝန်ကိုတရားဝင်ပြည်ဝင်ခွင့်ဗီဇာထုတ်ပေးခဲ့ပြီးမြန်မာနိုင်ငံကိုရောက်ခါမှာလှည့်ပြန်ခဲ့ရတဲ့အတွက်ဝေဖန်မှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်။အလုတ်သမားလွှဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဘက်ကတော့အမည်မဲ့စရင် black list ထဲကနေပုဂ္ဂိုလ်တချို့ကိုဩဂုတ်လ၂ရက်နေ့မှာတရားဝင်ဖြေလျှော့ပေးခဲ့တာမှာဥမောင်မောင်ဝမ်းပါဝင်ပါတယ်လို့တရားဝင်ပြောဆိုထားပါတယ်ရှင်
။မှတ်သိကြတိုင်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံအလေပိုင်းကရည်ကြီးတဲ့အခြေအနေမတင်ပြခင်အခုတော့ NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်ဦးစားပေးလှုပ်ဆောင်ရမယ့်အရာတွေထဲမှာလင်းမြေသိမ်းစီးခံရတဲ့ပြဿနာတွေကိုဖြေရှင်းဖို့လည်းပါဝင်နေပြီးလေယာဉ်မြေတွေကိုတင်းယူတဲ့အထက်မှာစစ်တပ်ကလည်းပါဝင်နေတာမို့ဒီကိစ္စတွေဟာအလွန်ရှုပ်ထွေးနေတာကြောင့်အစိုးရကကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ Writer သတင်းဆောင်မကိုတော့ရှားဖောင်ကတင်ပြမှာပါ
။လေယာဉ်မြေသိမ်းဆီးခံရတဲ့ပြဿနာဖြေရှင်းပေးရင်းနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေထဲမှာအနည်းဆက်ဆုံးအနေနဲ့ပြရရင်တော့ရန်ကုန်မြို့နဲ့နနာရီအကွာလောက်မှာပဲရှိတဲ့တနီးရွာငယ်လေးပဲဖြစ်ပါတယ်။အော့ရှာကုမ္ပဏီပိုင်ဆိုင်တဲ့ငါးမွေးမြူရည်နဲ့စပားဆိုင်ခင်မြေယာအေကပေါင်း3250ထဲမှာအရင်တုန်းကရွာသားတွေပိုင်ဆိုင်အသုံးပြုခဲ့တဲ့နေမြေတချို့ပါဝင်ပါတယ်။ဒေသခံအင်ဂျီပေါင်း18အင်ရဲ့မြေယာ120အေကကိုရယူခဲ့တာဖြစ်ပါတယ်။ NLD ပါတီရဲ့အဆိုအရစစ်တပ်ဟာစနစ်တကျနဲ့လေသမားတွေစီကနေလေယာမြေသိမ်းယူပြီးစစ်အစိုးရနဲ့နီးစပ်တဲ့ခရိုနီကုမ္ပဏီတွေပိုင်တဲ့နေမြေဖြစ်ပြုလုပ်ခဲ့ပါတယ်။ရွာသားတွေစီကတည်ရတဲ့မှတ်တမ်းမှတ်ရာတွေအပေါ်ခြေခံပြီးဒေသခံမှတ်တမ်းပြုစုသူတွေရဲ့ခန့်မှန်းထားချက်တွေအရ1990နောက်ပိုင်းနဲ့2000ပြည့်နှစ်အစောပိုင်းအချိန်အဲ့ဒီတုန်းကသူရဦးရွှေမန်းဦးဆောင်တဲ့အနောက်တောင်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ဒေသခံအာဏာပိုင်တွေဟာအိမ်ပေါင်း200လောက်စီကအမေရအေကပေါင်း1000လောက်သိမ်းယူခဲ့ကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရပြီးအနိုင်ရရှိလာချိန်မှာတော့တိမ့်စီခံရတဲ့လက်မြေတွေကိုနစ်နာကြေးပေးသွားမယ်လို့ကတိပေးခဲ့ပါတယ်။အခုတော့အဲ့ဒီပေးထားတဲ့ကတိအတိုင်းပဲ NLD ပါတီကလှုပ်ဆောင်နေပါပြီ။လေယာဉ်တိမ့်စီခံရမှုတွေကိုတစ်နှစ်အတွင်းမှာဖြည့်ရှင်းနိုင်အောင် NLD ပါတီကရည်ရွယ်ထားတယ်လို့လေယာဉ်မြေတိမ့်စီခံရတဲ့ကိစ္စအကင်တွဲသူလွှတ်တော်အမဦးစိန်ဝင်းကပြောပါတယ
်။တက်လာတဲ့ဒီအစိုးရအသစ်မှလည်းဒီတောင်သမားတွေမတရားသိသိခံရတာဟာအခြေခံ85ရက်80ရာခိုင်နှုန်းရှိတဲ့တောင်သမားတွေရဲ့ပြဿနာမဖြေရှင်းလို့မရဘူး။ဒါကိုဖြေရှင်းရဖြေရှင်းတဲ့အခါမှာမှန်မှန်ကန်ကန်ဖြေရှင်းဖို့တော့လိုတယ်။ဖြေရှင်းဖို့ဖြေရှင်းနည်းရလဲ step by step သွားဖို့လိုတယ်။အကယ်၍မှန်မှန်ကန်ကန်မဖြေရှင်းမှုဖြေရှင်းတဲ့နည်းလမ်းက step by step မသွားနိုင်ဘူးဆိုရင်အန္တရာယ်ရှိတဲ့အကြောင်းအရာတစ်ခုဖြစ်သွားနိုင်တယ်။ဒါကြောင့်မလို့အန်ကယ်တို့ဒီ NLD အစိုးရဖြစ်ပြီးတဲ့နောက်မှာဒီမတရားသိမ်းခံလေယာဉ်မြေနဲ့ပတ်သက်လို့ပထမဆုံးဦးစားပေးပြီးတော့ဆောင်ရွက်ဖို့ NLD ကအစီအစဉ်ရှိပါတယ်လို့ပဲအငယ်ပြောချင်ပါတယ်
။လက်မြေပိုင်ဆိုင်မှုအရှုပ်တော်ပုံထဲမှာအစိုးရတက်အနေနဲ့အတိုက်အခံလုပ်ပြီးရင်ဆိုင်ရမှာကတော့စစ်တပ်နဲ့အများစုဆက်နွယ်တဲ့အင်အားကြီးမားတဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်အရာရှိတွေနဲ့အတိုက်အခံလုပ်ရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလအတွက်ချင်းချောက်မှုတစ်ခုလို့လည်းဖြစ်နေပါတယ်။လူမှုအတိုင်းဝိုင်းအတွင်းကအမျိုးသမီးအမျိုးသားတွေအပါအဝင်တိုင်းရင်းသားမျိုးနွယ်စုတွေရဲ့အစဉ်အလာအရနည်းမြေပိုင်ဆိုင်မှုအခွင့်အရေးသတ်မှတ်ရေးနဲ့ပတ်သက်တဲ့လေယာဉ်မြေအသုံးပြုရေးမူဝါဒတင်တဲ့ပတ်သက်ပြီးတော့ဥပဒေပိုင်းဆိုင်ရာကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းနမန်ဒီအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးထင်မြင်လာကအခုလိုပြောပါတယ
် The process is extremely complex and convoluted thankfully at the very end
ဒီကိစ္စဟာအရန်ကိုရှုပ်ထွေးပြီးဖြစ်ရှင်းရခဲ့ပါတယ်တခုကျေးဇူးတင်ရမှာကတော့အရင်အစိုးရလက်ထက်လွှတ်တော်သက်တမ်းပြီးဆုံးကနေမှပဲပြည်တွင်းလေယာဉ်မြေသုံးဆွဲရေးမူဝါဒတစ်ကိုအတည်ပြုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတောင်းဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့လုပ်ငန်းစဉ်တွေကိုရိုးရိုးရှင်းရှင်းနဲ့ဒီထက်လွယ်ကူအောင်လုပ်ဖို့ပဲလိုအပ်ပါတယ
်။အရင်ရတားတပိုင်းအစိုးရလက်ထက်လွှတ်တော်သက်တမ်းအတွင်းလေယာဉ်မြေသိမ်းဆီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းဆေးမှုတွေလုပ်ဖို့အတွက်ကော်မတီနရကိုဖွဲ့စည်းခဲ့ပေမဲ့လည်းအချိန်ကြာကြီးဆွဲထားတဲ့အပေါ်မှာဝေဖန်မှုတွေခံခဲ့ရပါတယ်။သိမ်းဆီးခံမြေယာအမှုပေါင်း12,000ကိုပြန်လည်စစ်ဆေးမှုတွေလုပ်နေပေမဲ့10,000ဝန်းကျင်လောက်ပဲဖြည့်ရှင်းပေးနိုင်ခဲ့တယ်လို့ဒေသခံမီဒီယာတွေကဆိုပါတယ်။ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းအကြီးအကျယ်လုပ်ဖို့အတွက်1998ခုနှစ်တုန်းကထိပ်ပိုင်းစစ်ဗိုလ်ချုပ်တွေကိုချဉ်းကပ်ခဲ့တယ်လို့ရန်ကုန်ကတွားဆရာဝန်တဦးဖြစ်တဲ့အော့ချက်ကုမ္ပဏီပိုင်ရှင်ဦးမြင့်စင်ကပြောပါတယ်အသက်60အရွယ်ဒေါ်တန်းရှင်ကတော့အရင်တုန်းကသူတို့မိသားစုတွေစပားဆိုင်တဲ့လေယာဉ်မြေဧကပေါင်း20ရှိခဲ့တယ်လို့ပြောပါတယ်ဒါပေမဲ့လည်း2000ပြည့်နှစ်မှာတော့သူတို့ပိုင်တဲ့လေယာဉ်မြေတွေကိုအစိုးရရဲ့မြေယာဆိုင်ရာအထူးတတားခွင့်နေမြေအဖြစ်နဲ့သိမ်းယူခံခဲ့ရတယ်လို့ဒေါ်တန်းရှင်ကပြောပါတယ
်ကျမတို့ကကိုယ်နေရာပဲကိုယ်လိုချင်တာလို့ကိုယ့်ကိုစိုက်ပျိုးစားမယ်လို့နော် ဒီနေ့ရတဲ့လက်ရင်တွေဖြစ်နေပြီလို့ဒီဘက်တော့ပြုစုဟိုစင်းလင်းခုတ်ထွင်ပြီးတော့ပြုစုရိုးထောင်လာခဲ့တယ်။ဒီဘက်ကကျွန်မတို့ငွေရုံမရှိဘူးလို့ဒီက3000လည်းမရှိဘူး4000လည်းမရှိဘူးလို့နော်။
အရင်တော့ကမြန်မာပြည်ဆိုရှယ်လစ်စီးပွားရေးလမ်းစဉ်အောက်မှာလယ်သမားတွေဟာလယ်မြေပိုင်ဆိုင်ခွင့်ပေးထားတာမျိုးမရှိဘဲသူတို့ကိုခွင့်ပြုချက်ပေးထားတဲ့လုပ်ကင်ခွင့်လယ်မြေတွေပဲရှိခဲ့တာပါမြန်မာနိုင်ငံမှာမြေခွန်ဖြတ်ပိုင်းတွေအစိုးရရဲ့မြေယာငားရန်ခွင့်စာအုပ်တွေရွာကလူကြီးတွေရဲ့မျက်မြင်သက်သေနဲ့လက်မှတ်ထိုးထားခဲ့တဲ့လယ်မြေအသုံးပြုခွင့်မှတ်တမ်းမှတ်ရာတွေဟာဆိုးရတဲ့ရာသီဥတုအောက်မှာပျက်စီးခဲ့ရပါတယ်2008ခုနှစ်တုန်းကမြဝကျွန်းပေါ်ဒေသတဝိုက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုံးမုန်တိုင်းကြောင့်လူပေါင်း3,400တည်ဆုံးခဲ့ရတယ်လို့လယ်မြေပိုင်ဆိုင်မှုမှတ်တမ်းမှတ်ရာအတော်များများလည်းပျက်စီးခဲ့ရပါတယ်ရှင
်ရှားဖောင်တင်ပြခဲ့တာပါအခုဆက်လက်နားဆင်ရမှာကမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်6ခုထက်မနည်းမှာမိုးသက်ထန်ပြီးရေကြီးနေတာမှာချင်းပြည်နယ်နယ်စပ်နေနေမိတ်အဆက်မှာရှိတဲ့သခိုင်းတိုင်းကလင်းမျိုးတဝိုက်ကရွာနေမှာတော့တောင်ကြရေကြောင်းအိမ်တွေမျောပါပြီးဒေသခံတွေခိုလုံစရာမင်းနေကြရပါတယ်။အဲ့ဒီဒေသတဝိုက်ကိုကယ်ဆယ်ရေးလှုပ်ဆောင်နေတဲ့လူအခွင့်ရင်းတဲ့ငင်းငင်းအဖွဲ့ကမမီးငယ်ကို VOA ကဆက်သွယ်မေးမြန်းရမှာနောက်ဆုံးအခြေအနေကိုသူကစပြောပါတယ်
။ဟုတ်ကဲ့ရေကြီးတာမိုးများပြီးတော့တောင်ကြရေနဲ့များတောင်ပေါ်မှာလည်းမိုးများတယ်လေ။အဲ့ဒါနဲ့တောင်ကြရေနဲ့ဒီချောင်းလည်းရှိတာပေါ့နော်။အဲ့ဒီချောင်းကြီးကြီးအဲ့ဒီတောင်မလို့သူကဒီကဒီကမရောပြီးတော့တောင်ကြီးလည်းများအဲ့ဒီမှာအိမ်ငါးလုံးကဒီနဲ့ပါသွားလေ
လူတွေရော
လူတွေတော့မပါလူတွေတော့ဟိုလိုမျိုးဒုက္ခမရောက်ဘူးဒုက္ခမရောက်ဘူးဆိုတာပြေးနိုင်တယ်ပေါ့လေအခုလောလောဆယ်သူတို့အိမ်တွေပါသွားတဲ့အတွက်တခြားသူတို့ရဲ့အနည်းဆက်ရာအမျိုးအိမ်မှာဖြစ်ဖြစ်အန္တရာယ်မရှိနိုင်တဲ့နေရာမှာခိုလုံနေတာအဲ့လိုမျိုးတွေတော့ရှိရဲ့
အဲ့ဒီဒေသခံတွေအနေနဲ့ကဘယ်လောက်ထိသူတို့ဒုက္ခရင်ဆိုင်ရလဲခင်ဗျာ
ဟိုဒီလိုဒီကလိုချင်တာပေါ့တကယ်လို့ရေကြီးလာရင်ဒီထက်ပိုဆိုးလာမယ်ဆိုတော့သူတို့ရဲ့ခိုးလုံးရနေရအတိအကျပေါ့လေနော်ဒီအဆောက်အုံဖြစ်ဖြစ်ဟိုအဲ့လိုမျိုးလိုချင်နေကြတယ်ဘာလို့ဒုက္ခရောက်တာပေါ့လေသူတို့ကြီးရတဲ့ခါကျတော့ဒီလူတလုံးလူတယောက်တည်းအဲ့လိုကြီးရတယ်ဘာမှမရှိတော့ဘူးဘာမှမရှိတော့တဲ့သူတို့မှဒီအိမ်မှာမျက်နှာငယ်နဲ့နေရတယ်ကိုကနေသွားပြီးတော့ခွင့်ရရဆိုရင်တော့ဟိုနေတိုင်းတော့မဟုတ်ဘူးပေါ့နော်တကယ်တည်းအဲ့လိုမျိုးသွားတယ်ဆိုတော့သူတို့တက်ကဘယ်လိုပြောမလဲတနည်းအားဖြင့်လူကြီးဒီဒုက္ခဖြစ်လာတဲ့အချိန်မှာခိုလုံရမယ့်နေရာအဆောက်အုံကြီးကြီးနေလုံးကျုံတဲ့နေရာတကူတော့ရှိတဲ့နေပေါ့အချိန်ကြီးပြီးလို့ရတယ်ပေါ့နော်အဲ့ဒီနေရာမှာအဲ့လိုမျိုးသူတို့လိုချင်နေကြတယ်မို့ဒီတန်းဆန်နေရကားခုရင်တာပေါ့လေအဲ့ဒ
ါဟုတ်ကဲ့အခုသူတို့လိုချင်နေတဲ့ဒီအကူအညီတွေအတွက်ကိုဒီပြည်내အစိုးရဘက်ကရောဘာတွေလှုပ်ဆောင်ပေးတာရှိလဲဟိုအရက်ဖွဲ့လူအဖွဲ့အစည်းတွေကရောဘာတွေဖြည့်ဆည်းပေးတာရှိပါလဲ
ဟုတ်ကူရရဲ့ဟာဒီပြည်내အစိုးရဘက်ကနေပြောမယ်ဆိုရင်ဒီမြို့သားလူတော်ကကျမတို့မြို့တော်ကိုစလဲပေါ့နော်ဥပကိုနိုင်ကအဲဒီနေ့မှသူကဒီကိစ္စကိုမြို့တော်မှာတင်ပြမယ်မြို့တော်မှာတင်ပြပြီးအခုလုံးရမယ်အဆောင်ဆောင်းတောင်းမယ်ပေါ့နော်နောက်ပြီးတော့ကျမတို့နယ်ကူညီတာကကြတော့သူတို့ကိုဟိုတွားပြီးတော့ရေစရေးလုပ်တဲ့ချိန်မှာအဓိကတော့သူတို့အတွက်ခမင်းမငတ်ဖို့လောက်နဲ့နောက်ပြီးတော့သူတို့ချမ်းမကြီးကိုဆန်ဆောင်ဖို့ပေါ့နော်ဒီလောက်ပဲကူညီနိုင်တယ်သူတို့ကရေရှည်ကိုကြတော့ဒီလိုမျိုးအစိုးရနဲ့ဟိုသူတို့တွေလုံခြုံတဲ့နေရာပေါ့နော်အများအားအဲ့လိုမျိုးလုပ်သွားဖို့လိုချင်ရှိရပါတယ်ဟုတ
်အဲ့ဒီဒေသတဝက်မှာဘယ်မျိုးဘယ်ရွာကဒီရေဘေးအခြေအနေအဆိုးဆုံးလဲခင်ဗ
ျဒေသမှာကြတော့ဘယ်မျိုးဘယ်ရွာဆိုတော့ဟိုဇင်ကလင်းလို့ဆိုတာအရင်ဆုံးကဒီကံကောလန်ဘက်ကနေလေကံကောမကွေးတိုင်းမကွေးတိုင်းဆိုကံကောတော့ကံကောမြို့နယ်ပေါ့နော်ဒါမကွေးတိုင်းဒါကြတော့ကလေးမျိုးရဲ့နယ်ဆက်အဲ့ကနေလာတဲ့လမ်းတစ်လျှောက်လို့ပြောမှာကလေးမျိုးဘက်ကိုလာတယ်လေကံကောတော့မပါဘူးဒါပေမဲ့ကံကွေးကနေလာတဲ့လမ်းတစ်လျှောက်ကလေးမျိုးလာတဲ့လမ်းတစ်လျှောက်မှာဇင်းကလေးရွာလေးပါမယ်ငါကပုတ်ရွာလေးပေါ့အဲ့လိုမျိုးနောက်ပြီးတော့ကိုကအောင်မြင်သာကြီးရွာတို့ရန်ချင်းဆောင်တို
့ဟုတ်ကဲ
့ပုတ်သွားခဲ့တဲ့နေရာလောက်ပဲပေါ့နော်ဟိုချုပ်ပြောလို့ရမယ်လေ
ရေဘေးကစေးလှုပ်ဆောင်နေတဲ့လူအခွင့်ရေးငင်းငင်းအဖွဲ့ကမမီးငယ်ပြောပြခဲ့တာပါမကြခင်မှာအဖက်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့လက်ရှိနားဆင်နေရတဲ့လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာပါခင်ဗျာအခုဒုတိယနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်သွားမှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍမှာတော့
ကျွန်တော်ကဒီအခြေခံလူမှုရေးပါဝင်တဲ့ကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့တော့အခြေခံလူမှုရေးတော့ထိုင်တိုင်းသားတွေကနေပြီးတော့
ကဗျာဆရာမောင်တေးရဲ့ဘာရီယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒိရအာဘောနဲ့သတင်းဆောင်ပါတွေကိုဥဆန်မိုးဝေကစူးစီးတင်ပြထားတာကိုနားဆင်နေပါပြီ
Burma Peace Process and the Swiss Bank Account မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ Switzerland Bank ငွေစည်ရင်းဆိုတဲ့ခေါင်းစဉ်နဲ့အရာဝတီအွန်လိုင်းမဂ္ဂဇင်းမှာတုတ္တဆူသူရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြပေးကြပါမယ်။မြန်မာနိုင်ငံရဲ့ညီညာရေးအတွက်အကျိုးဆောင်လုပ်ပေးနေသူတွေအနေနဲ့ရည်မှန်းချက်တွေအောင်မြင်မှုရကြနိုင်ဆိုရင် Swiss Bank ငွေစည်ရင်းဖွင့်နိုင်ရလိမ့်မယ်ဆိုပြီးတော့ဆောင်းပါးကိုအစချီပြီးတော့ရေးသားထားပါတယ်။ဒီနေရာမှာ Swiss Bank ငွေစည်ရင်းနဲ့မြန်မာညီညာရေးဘလို့ဆက်ဆက်တယ်လဲလို့မေးစရာရှိပါတယ်။အရင်အစိုးရလက်ထက်က MPC လို့ခေါ်တဲ့မြန်မာညီညာရေးဘဟုဌာနကိုဦးဆောင်ပြီးတော့ညီညာရေးညှိနှိုင်းဆောင်ရွက်ပေးသူဦးအောင်မင်းရဲ့အကြံပြုချက်ပဲဖြစ်ပါတယ်။မကြခင်ကဖြန့်ချီခဲ့တဲ့12မျက်နှာပါငင်းညာရေးလုပ်ငန်းစဉ်နဲ့ပတ်သက်သူတွေရဲ့သုံးသပ်ချက်မှာဥအောင်မင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငင်းညာရေးဆွေးနွေးတဲ့နေရာမှာသူဥဆောင်ပြီးတော့ပြုလုပ်ခဲ့တဲ့လွန်ပြန်တန်တမာရေးကြိုးပမ်းမှုကို Swiss Bank စီးရင်ဇလန်းနဲ့ခိုင်းနှိုင်းပြီးတော့ရေးသားထားပါတယ်ဇလန်းကတော့မြို့တစ်မြို့မှာချမ်းသာကြွယ်ဝတဲ့တတိယတယောက်ရဲ့တမီးကိုစီးရင်သားလေးတယောက်နဲ့လက်ထပ်ပေးဖို့အတွက်ကြိုးပမ်းတဲ့အကျိုးဆောင်တယောက်ရဲ့အခမ်းအခဏာဖြစ်ပါတယ်စီးရင်သားကိုသူတမီးနဲ့မပေးစားနိုင်တဲ့တတိယကိုဒီကလေးဟာSwiss Bank မှာငွေစင်းတစ်ခုပိုင်ဆိုင်တယ်လို့ပြောပြီးတော့ထိမ်းမြားလက်ထပ်အောင်ကြားကနေအကျိုးဆောင်ပေးခဲ့ပါတယ်။ချမ်းသာတဲ့သူမှ Swiss Bank မှာငွေစင်းဖွင့်ခွင့်ရှိတာဆိုတော့တတိကလည်းလက်ထပ်ပေးဖို့သဘောတူလိုက်ပါတယ်။အဲ့ဒီခါကျတော့မှ Swiss Bank ကိုတွားပြီးတော့ကောင်လေးကိုဘီလီယနာတတိရဲ့တမက်ဖြစ်တဲ့အတွက်ဘန်စင်းဖွင့်ပေးဖို့ပြောပြီးတော့ကြိုးပမ်းခဲ့တဲ့အဖြစ်ပြက်ပါ။ဥအောင်မင်းခိုင်းနှိုင်းပြောဆိုခဲ့တဲ့ပုံမြင်ဟာအကျိုးဆောင်လုပ်ခဲ့ရတဲ့သူ့ရဲ့အခမ်းအနားနဲ့စင်းရဲသားတွေကိုဘန်စင်းဖွင့်နိုင်အောင်လုပ်ပေးတဲ့စွမ်းဆောင်မှုကိုပြောချင်တာပါ။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြအသွာပြန်သူလှုပ်ဆောင်ပေးခဲ့တဲ့ကြိုးပမ်းမှုကိုလွန်မြန်တန်တမာရေးကြိုးပမ်းမှုအဖြစ်ရေးသားထားပါတယ်။လွန်ခဲ့တဲ့၄နှစ်တာအတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးပွဲတွေကိုဥဆောင်တဲ့နေရာမှာဒီ Swiss Bank ငွေစင်းဖွင့်တဲ့ပုံစံမျိုးကျင့်သုံးခဲ့တဲ့ဆိုရင်ဘလို့ပဲအောင်မြင်ပါစေလှည့်စားမှုတက်တက်တာဖြစ်တယ်လို့ဆိုရမှာပါ။ပိုဆိုးတာကလွန်မြန်တန်တမာရေးဖွင့်ဆိုချက်မှာဥအောင်မင်းနားလည်မှုလွဲနေတာပဲဖြစ်ပါတယ်။ဒီအတုံးနှုံးကို1983ခုနှစ်အီဂျင်းနဲ့အစ္စရေးလျစစ်ပွဲအပြီးအရှိအလဲပိုင်းညဉ့်ညာရေးဆွေးနွေးပွဲအတွက်အဲ့ဒီချိန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဟင်နရီကစ်ဆင်ဂျာကလွန်မြန်တန်တမာရေးကြိုးပမ်းခဲ့ရမှာသူ့အနေနဲ့မျိုးဖြောင်းတဲ့နည်းတွေကိုအသုံးပြုခဲ့တာမဟုတ်တဲ့အချက်ကအရေးကြီးတယ်လို့ထောက်ပြထားပါတယ်။ဥက္ကမင်းရေးသားတဲ့အကြံပြုချက်က27ရာစုပင်လုံကြီးလာကန်ကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခံယူချက်ကကြီးမားရဲ့အောင်မြင်မှုဘက်ဆောင်စူးစမ်းခြင်းနဲ့ဆိုပေမဲ့ဒီနည်းတွေဟာဖြောင်းမတ်ဖို့လိုတဲ့ပြင်ထွက်လာတဲ့အဖြစ်ဟာလဲသူမတိတ်ပြီးတော့တံပိုးထားတဲ့နိုင်ငံရေးတိုက်ခါကိုလည်းထိမ့်သိမ့်နိုင်ဖို့လိုအပ်တယ်ဆိုတာကိုထောက်ပြရေးသားထားပါတယ်အပြည့်စုံကို rawdi.com မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့မြန်မာ sketchy plan for economy a let down မြန်မာနိုင်ငံရဲ့စီးပွားရေးအစီအစဉ်ပုံချမ်းဟာထင်ထားသလောက်မစွန့်ဘူးဆိုပြီးတော့ခေါင်းစဉ်တက်ပြီးစင်ကာပူနိုင်ငံတို့ the straits time သတင်းစာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အကောင့်ထဲပေါ်နိုင်မဲ့နိုင်ငံရေးစီးပွားရေးရည်မှန်းချက်တွေကိုဖော်ပြထားတဲ့စာမျက်နှာ၃မျက်နှာပါစာတမ်းမှာအသေးစိတ်အချက်တွေမတွေ့ရဘူးလို့ထောက်ပြထားပါတယ်။ကာလကြာရှည်စောင့်စားနေရတဲ့မြန်မာအစိုးရရဲ့စီးပွားရေးမူဝါဒထွက်ပေါ်လာချိန်မှာရေးသားထားတာတွေကရေပူရဆန်ပြီးစီးပွားရေးသမားတွေအတွက်စိုးရိမ်ပူပန်စိတ်ကိုနည်းနည်းပါးပါးလောက်သာရော့ကျစေပြီးအသေးစိတ်ဖော်ပြထားတာမဟုတ်တဲ့အတွက်ရှုပ်ထွေးစရာတွေတောင်တိုးလာခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီမူဝါဒဟာအပေါ်ယံလွှမ်းခြုံရေးသားထားတာဖြစ်ပြီးအသေးစိတ်ကြတဲ့စီးပွားရေးအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်ပြန်မယ်လို့စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးမမောင်ဝင်းကပြောဆိုခဲ့ပေမဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာကိုတော့မပြောဘူးလို့ထောက်ပြထားပါတယ်။အဲ့ဒီစီးပွားရေးမူဝါဒကြီးညာတဲ့အခမ်းအနားကို NLD အဖွဲ့ဝင်တွေတန်တမာနေနဲ့နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးမီဒီယာတွေတက်ရောက်ခွင့်မပြုဘူးလို့ဆိုပါတယ် NLD ရဲ့ထိတ်တန့်တာဝန်ရှိသူဥဟန်တာမြင့်ကလည်းတက်ရောက်လာသူတွေဟာအစိုးရအနေနဲ့ဆင်းရဲတဲ့တန်းပီကိုစီးပွားရေးခိုင်မာအားကောင်းလာအောင်ဘလို့မြင့်တင်လှုပ်ဆောင်မလဲဆိုတာကိုသိချင်နေကြတယ်ဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားပါတယ်အသေးစိတ်ကို The Straits Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အရင်စစ်အစိုးရဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရေလှရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတတော်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်စနေည VOA ဒိုင်းရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီနေ့မိနစ်တွေကျင်ပြမယ့် idiom အသုံးကတော့
Get off my back
ဖြစ်ပါတယ်ဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါ on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွန်ပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကဒီမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get OF off, get off ka sima, my my, chino e, back back ka ro jo, so ro, chino e, jo bo wa sima bo shi. Idiom de be ka ro, chimaru mima zga ya, la bi apu mima tai ne ro, do ro, tama pyo ne ro, tama kai ne ro, so de tbo ba. Di ni ama, tri bi lura ka ro, kote nge jinga kogu, na bu ni de, so yin le, get off my back lu, pyo lu ya bi me, ko siya dama ga, kogu pyo yin no, nene ro, yan ya jama mu, စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပါရှင်ယင်းတီးရလဲရောက်တယ်လို့ဆိုနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် Sometimes I want to tell my boss to get off my back I want him to stop criticizing me and making too many demands However I dare not say this to himas he'll sure be angry
တခါတလေကျွန်တော်ဆရာသမားကိုပြောပြစ်လိုက်ခြင်းနေတော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်ဒီမတန်မဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတေးကြတော့ကျွန်တော်မပြောရဲဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my backI want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
Nani de, dobaro, se makai manero, sui, belu biomle.
Get off my back.
Lu biolu yabari. Eragaro, digri minetwe, dimpia gere, idiom atome pipari.
American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ဥကျော်ဆန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုအခါ NLD နဲ့တပ်မတော်တို့ဟာတစုံတစ်ခုသောအတိုင်းအတာအထိအပြန်အလှန်နားလည်မှုရှိပြီးလက်တွဲဆောင်ရွက်နေကြတယ်လို့ American ပြည်ထောင်စု George Washington တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပေါမောက်ခ Christina Fink ကဆိုပါတယ်။ NLD အစိုးရရဲ့ရရှိထားတဲ့စွမ်းဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်မှုအလားအလာတွေကိုတော့ပါမောက်ကဖိန့်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နေပါပြီ
။ပါမောက်ခရစ်စမတ်ဖိန့်ခင်ဗျာ။ညီမနိုင်ငံမှာ
NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well, I think that the NLD government has created an atmosphere of relative stability in the country.
Okay. NLD အစိုးရဟာတော်လေးတည်ငြိမ်တဲ့အခြေအနေတရက်ကိုဖန်တီးထားနိုင်ပါတယ်။ဒါဟာအပြုသဘောဆောင်ပါတယ်။စစ်တပ်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုရုပ်စွာအစုံအခိုက်အတန့်အပြင်ဖော်ဆောင်ထားပါတယ်။ဒီလိုလုံနိုင်တာကလည်း NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလောလောဆယ်ရပ်ဆိုင်းထားလို့ဖြစ်ပါတယ်။ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါအခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေလျော့နေသွားတယ်လို့ဆိုကြတာပ
ါဆိုတော့စစ်တပ်ရဲ့အခန့်ကဏ္ဍကိုစိန်ခေါ်မှုရှိမှမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NLD အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသားခင်ဗျာ
I think that this is you know a relationship thathas many aspects to it.
ဒီကိစ္စမှာအကြောင်းအချက်အများပြားပါဝင်နေတယ်လို့ထင်ပါတယ် NLD နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီတဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့တဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါနောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘလို့သဘောတူညီမှုရရှိထားတယ်ဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးရည်မှန်းချက်ကတော့စစ်တပ်အကြံအစည်ကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှာ25ရာခိုင်နှုန်းနေရာယူထားတာတွေကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့ငါးနှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်နိုင်မယ်လို့ထင်ပါလားခင်ဗျာ
That's hard to say. Commander-in-Chief Min Aung Hlaing has said that.
ဒါပြောရခက်ပါလေ။ဘူဂျုံမူကြီးမင်းအောင်လိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်။ဒါကိုဆွေးနွေးမယ်လို့ဆိုထားပါလေ။နောက်၅နှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါရယ်။ဒါပေမဲ့ဒီ၅နှစ်အတွင်းငြိမ်းချမ်းရေးရနိုင်မလား။စစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုလျှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
။တကယ်တော့တိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ပေါ်မှာအဓိကမူတည်နေပါတယ်။အဲဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတပဲဆိုတော့စစ်တပ်နောက်ဆုံးမှငြိမ်းချမ်းရထိုင်မယ်လို့ဆိုကြပါတယ်
။ Well, I think that the main concern at the moment for the ethnic armed groups is to see the end of military offensives.
Okay, တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးတတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တပ်ဆွဲထားမှုတွေကိုလျှော့ချပေးဖို့ကိစ္စတွေပါ။ဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်။နောက်တစ်ခုကတော့ဒီတိုင်းရင်းသားတွေဘက်ကလက်နက်ကင်အင်အားစုအလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်။ဒါဝိုစစ်တပ်ကအခုထိလက်မခံသေးပါဘူး။ဒီကိစ္စမှာအလျှော်တင်တချို့တော့ရှေ့ကောင်းရှိလာနိုင်ပါတယ်
။ပြည်ပသုံးသပ်သူတချို့ကဆိုကြပါတယ်။မြန်မာနိုင်ငံမှာမူရင်းဆေးလုပ်ငန်းဟာလုံးဝရပ်ဆိုင်ဖို့မဖြစ်နိုင်ဘူး။ပါကြောင်လဲဆိုတော့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုံငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်မျိုးဆိုပါတယ်ဆိုတော့လုံဝမျက်ပွဲပြုတ်မထတော့မှဒီငွေဆေးလုတဲ့ကိစ္စကိုတော့နည်းနည်းအစော့အတင်းလုပ်ရမယ့်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါတယ
် Well for the ethnic armed groups they feel that they need to maintain their forces until they are sure that their rights will be guaranteed
and Okay ကျွန်မအမြင်ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေသူတို့အဖွဲ့အစည်းတချို့ကလည်းမူရစ်စေဝါကုံသွယ်ရေးနဲ့မလွတ်ကင်းကြဘူးဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထည့်သွင်းစဉ်းစားရမှာတစ်ချက်ကဒီပဋိပက္ခတွေနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတယ်ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုလျှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါတကယ်တော့ဒီမူရစ်စေဝါအပါအဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကိုင်တွေကြီးပဲမဟုတ်ပါဘူးဆိုတော့ဒါတွေဟာကြည်ကြည်ပြင်းပြင်းကင်တွယ်ရမယ့်ကိစ္စပါပဲ
နောက်ပြဿနာတစ်ရပ်ကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးရဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခွဲခြားဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီကိစ္စကိုလည်းပဲနိုင်ငံသားကအများကြီးဝေဖန်ကြပါတယ်အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတော့မှရုပ်သိမ်းဖို့လက်တွန့်နေတာတွေ့ရပါတယ်
Well, I think that this is a real challenge in Myanmar, but there seems to be
ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်တန်ခါမဟာနာယကအဖွဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတိခန့်လိမ့်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်ဒီလိုအပြုတ်မှုကိုဆက်လက်ပြီးလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာပြသလိုက်တာဒီအပြောင်းလဲတစ်ရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင
်အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ bureaucracy အုပ်ချုပ်ရေးရန်တရာအရေးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူးဆိုတော့အစိုးရကမူဝါဒခေါင်းတွေကိုချက်မှတ်လိုက်ပြီးတိုင်အောင်ဒီ bureaucracy အုပ်ချုပ်ရေးရန်တရာလက်တွေ့အကောင်အထည်မဖော်နိုင်ဘူးဆိုတာတွေ့ရပါတယ်ဒီကိစ္စကော NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ်အလားတူတွေးနေပါလ
ား Yeah I think with regard to the bureaucracy there are really two issues one is corruption within the bureaucracy
ဟုတ်ကဲ့အုပ်ချုပ်ရေးရန်ရည်နဲ့ပတ်သက်ပြီးတော့ပြဿနာနှစ်ရပ်ရှိတယ်လို့ကျွန်မထင်ပါတယ်တစ်ခုကဒီခြားစားပျက်စီးမှုနောက်တစ်ခုကကြတော့ဒီမူဝါဒတည့်ရက်ကိုလူမှုအတွက်အကျိုးရှိအောင်ဖော်ဆောင်နိုင်တဲ့အရေးချင်းမရှိတာပဲဖြစ်ပါတယ်အခုတွေ့နေရတာကတော့အစိုးရအနေနဲ့ဒီအဂတိလိုက်စားမှုခြားစားပျက်စီးမှုရှော့ချရေးကိုဂယုဆိုင်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့ဒီအုပ်ချုပ်ရေးရန်တရာအနေနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်။ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး။ NLD အတွင်းမှာလည်းတွေ့ရပါတယ်။
ဆိုတော့ခရစ်စတီးနာရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုတိမယ်ဆိုရင်နောက်လာမယ့်၅နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်တို့မျှော်မှန်းနိုင်မှာခင်ဗျာ
I think it's hard to say right now what the end result will be 5 years from now but
ဒါကတော့ဒီနောက်၅နှစ်ကြာရင်ပေါ့လေဘယ်လိုဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်။နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအာဏာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဥသိမ်းစိန်ဆိုရလက်ထက်မှာဖြစ်ထွန်းလာတဲ့အာဏာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်။ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ကွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်။ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်။၅နှစ်အကြာမှာပြည်လည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။ခရစ်စတီးနာကပြီးခဲ့တဲ့တောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေစဉ်ဘဝကိုမြင်တွေ့ကြရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝကတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်။အစိုးရဘိုင်းကလူတွေကိုဒီအရက်ဖက်အဖွဲ့စည်းရလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေ။ဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်
။အဲဒါမြန်မာပြည်သူတွေရဲ့နေစဉ်ဘဝကိုအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ဆင်းမယ်ဆိုရင်တော့ခင်ဗျာ။
Well, certainly, most people in Myanmar are still working in the agricultural sector.
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလုပ်ကိုင်နေကြဆဲပါပဲ။မြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနဲ့ပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါတယ်။လှုပ်ရှားကိစ္စတွေကတော့အများကြီးပါပဲ။ဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်။တုံညာကနေတရားရာဂိုင်းတုံးကိုရောက်ဖို့က3လအတွင်း1နှစ်အတွင်း5နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူလူကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလို့ချင်တာပါ
ဥကြုံစံသာတင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီကဗျာဆရာမောင်ဒီရဲ့သူပါရီယုံကြည်တယ်လဲဆိုတာကိုနားဆင်ကြည့်ရအောင်ပ
ါကျွန်တော်ကဗျာရေးပါတယ်နောက်ကျွန်တော်ပကြီးရေးတယ် drawing တွေပါရေးပါတယ်နောက်ပြီးတော့ graphic design နဲ့ပတ်သက်တဲ့ဟာလေးတွေလုပ်တယ်တရုတ်ဖုံလေးတွေပါလေးပေါ့နော်ကျွန်တော်အဲ့ဒါတွေရေးပါတယ်နောက်တစ်ချိန်တော့ပဲကျွန်တော်နှစ်သက်တဲ့
နိုင်ငံစပီးတွေကကျွန်တော်တက်တဲ့ဟာပြီးကျွန်တော်ပြောင်းဝင်ပြခြင်းနဲ့စပီးတွေလည်းကျွန်တော်ဘာသာပြန်ပါတယ်အင်္ဂလိပ်စာကလည်းဒီကထားပြီးတော့ဘာသာပြန်ပါတယ်ဘာသာခါမှာစကေပီရောကပြောရောဘာသာပြန်ပါတယ်အဲ့ဒါလေးပြင်တော့ကျွန်တော်လက်ရှိဒီငါပြရမြစ်တာဖွံ့ဖြိုးဖော်မရှင်မှာကျွန်တော်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့ဒီမူရေးဆိုင်ရာလုပ်ငန်းတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေလည်းလုပ်ကိုင်နေရှိပါတယ်ကျွန်တော်ယုံကြည်တာတွေကတော့အများကြီးရှိပါတယ်။ယုံကြည်တာတွေလည်းအများကြီးပါပဲ။အဲကျွန်တော်အမှုပညာပတ်သက်ပြီးပြောမယ်ဆိုရင်တော့ကျွန်တော်ကအမှုပညာဆိုတာဒီရင်းကျေးမှုနိုင်ငံရေးလူမှုရေးအခြေခံအခြေခံမှာအခြေတည်ထားတဲ့အရာဖြစ်တဲ့အလျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိရလျောက်အဲအချိန်ကာလကိုအခြေခံကြောင်းလဲအရာတွေနဲ့ဆက်နွယ်မှုရှိရလျောက်သူကလည်းရွှေ့နေရလို့ယုံကြည်တယ်။အဲ့ခါကျတော့ကျွန်တော်ကဟိုကျွန်တော်လည်းလူငယ်ရေးသူဟိုတယောက်နေနဲ့ဆင်းရမယ်ဆိုရင်ကျော်ရအဒီကိန်းဖြစ်စဉ်ထဲမှာကျွန်တော်ကမြန်သွားနေရတယ်အဲ့တော့ကျွန်တော်ကရေးရင်နောက်အရှိကရှိကကျန်လေးလာရင်နောက်တစ်တီထွင်ခံကြီးရင်ဆိုတဲ့ဟာပြီးကျွန်တော်သွားတယ်အဲ့ခါမျိုးမှာကျော်ရကဟိုဒီတနည်းအားဖြင့်ပြောရင်လူငယ်ခန်းကဏ္ဍအရေးကြီးတယ်လို့လည်းကျွန်တော်ယုံကြည်လို့ပြောနိုင်တယ်ပေါ့နော်ဘာကြောင့်ဆိုတော့လူငယ်တွေကဒီမတူညီတဲ့ပုံစံတွေနဲ့ဖန်ကြီးလာတဲ့ဟာမျိုးတွေပေါ့ဒါတွေကိုလည်းဟိုကျွန်တော်တို့လက်မခံတာတွေလက်ခံနိုင်လည်းရှိနေမယ်။ဒါပေမဲ့တဟာကောင်းတဲ့နေသားပြည့်ရနေတယ်။ကျွန်တော်တို့လက်ရှိရှိနေတယ်။နေနဲ့နေရပေါ့။ကြပြာလောကဟာတော်လေးနိုင်ဆိုင်ရှိတယ်။ဒီငယ်ဒီများကြီးလည်းဒီပုံပန်းတွေအကြောင်းအရာတွေမျိုးစုံနဲ့ဆန်းတက်ပြီးတော့ဒီကျွန်တော်တို့ဒီခေတ်ကြိုင်ကြပြာပါပေါ့နော်။လောက်ကံကြီးရရှိတယ်။အဲ့တော့ဒီရွှေရှားနေဆိုတဲ့အရာတစ်ခုပေါ့။မြို့ပညာနဲ့ဆက်နွယ်တဲ့အခါမှာအဲ့ဒီယုံကြည်မှုကျွန်တော်မှာရှိတယ်။အရာပြည်နေတာတက်နေတာမဟုတ်ခင်ရွှေနေတယ်ဆိုရင်နောက်အဲ့လိုမှပဲကောင်းမယ်လို့လည်းကျွန်တော်ထင်တယ်။အဲကျွန်တော်အနေနဲ့တော့လူမျိုးနိုင်ငံနဲ့ဆက်ဆက်ပြီးတော့ကျွန်တော်ယုံကြည်ရတော့ကျွန်တော်ကဒီအခြေခံလူမျိုးတွေပါဝင်တဲ့ကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့တော့အခြေခံလူမျိုးတွေတော့ထားတိုင်းသားတွေကနေပြီးတော့ပြည်ကားတွေစီမံတာမျိုးတွေတော့ကျွန်တော်ဒီအဲ့လိုမျိုးဟိုအခြေခံလူမျိုးကိုရောက်ရအောင်အခြေခံတဲ့ကျွန်တော်ဖွံ့ဖြိုးရေးအမြင်မျိုးအဲအဲ့လိုအစီအမံမျိုးတွေကိုကျွန်တော်ယုံကြည်တယ်။တော့ဒီဥစ္စာလေကျွန်တော်တို့ဒီလွန်ခဲ့တဲ့ဒီလွန်ခဲ့နှစ်20တော့အဲ့ဒီကျူလို့လည်း150ပေါ့လေအဲ့ဒီတိမှာကျွန်တော်ဒီအများကြီးလူတွေဟာဒီရရွာပါဖွံ့ဖြိုးနေကျွန်တော်တို့ဒီဘက်ကရပ်ဖက်ဖွဲ့စည်းလက်ပါဘောနော်ပူပေါင်းလုပ်ခဲ့တဲ့အစင်ကအရှင်ကရှိနေခဲ့ပြီအဲ့ဒီဟာတွေရနေပြီးတော့ကျွန်တော်ဆက်ပြီးဥဆောင်သွားမယ်ဆိုရင်တရှိအစိုးရလှုပ်လှမ်းပြုပါလိမ့်မယ်နှိုင်းရှင်ဒီနှစ်ခုတွဲဇွန်တွဲလာတဲ့ခါမှာပေါ့နော်ကျိုးရီဟာဒီကောင်းတဲ့ရလက်တွေဒီဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ပေါ့ဒါတော့ကျွန်တော်အနေနဲ့ဒီမိမိရဲ့နေထိုင်တဲ့နိုင်ငံတွင်းကလူမှုရေးနိုင်ငံရေးနော်ဒီဟာနဲ့ဆက်နေတဲ့ယုံကြည်မှုလည်းဖြစ်ပါတယ်နောက်တစ်ခုကျွန်တော်ကတော့ဆုံးယုံကြည်မှုကတော့ဟိုပေါ့ဟိုကောင်းမွန်လာတဲ့ခုပေါ့နော်။ဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့ကတော့ဟိုဟိုဘဝမှာကြုံရမယ်ခက်ခဲပြီ။ဟိုကိုတိုက်နေရှိမယ်မဆိုင်တာလည်းရှိမယ်။ဟိုအဓိကတော့ဆက်ပြီးရှင်းတာနေဘူးနဲ့ဘဝဆက်ပြီးသွားနေတယ်ဆိုတဲ့အဲယုံကြည်မှုပေါ့အဲ့ဒီပေါ်မှာကောင်းတဲ့ဟာဗာများဖြစ်နိုင်မလဲ။ကိုယ့်အတွက်ကောခြားလူတွေကောင်းတဲ့ဟာဆိုရင်တော့ကောင်းလာနိုင်တာပေါ့။ကောင်းတဲ့ဟာလုပ်တယ်လို့ဆိုတာမျိုးပေါ့နော်။အဲ့ဒါလေးရှိပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA American Nan ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ IS Islamic အစွန်းရောက်စစ်သေးကြွအဖွဲ့ကိုတံပြန်တိုက်ဖြတ်ရေး American ဦးဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကိုလွန်ခဲ့တဲ့နှစ်နှစ်မတိုင်ခင်စတင်ဖွဲ့စည်းပြီးကြတဲ့ကအကြမ်းဖက်အဖွဲ့ကြီးရဲ့ကံကြမ္မာဟာစိုးရွမှုဘက်ကိုပြောင်းလဲသွားခဲ့ပါပြီ။အဲ့ဒီအချိန်ကအကြမ်းဖက်သမားတွေဟာဆီးရီးယားနဲ့အီရတ်နိုင်ငံတွင်ဒေသအတော်များများကိုအရှိန်အဟုန်နဲ့တိုက်ခိုက်စီးနင်းခဲ့တယ်လို့မကြသေးခင်ကကျင်းပတဲ့ညွန်ပေါင်းအဖွဲ့ဝင်ကြီးများအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။အရေးပါတဲ့မြို့တွေကိုစီးနင်းဝင်ရောက်ပြီးလူရဲတိုက်ခိုက်တာတပ်ဖြတ်တာဒါမှမဟုတ်လူတွေထောင်ထဲချပြီးကျုံပြုတ်ခိုင်းစေတာတွေအပြင်ရှေးဟောင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့အဆောက်အအုံတွေကိုဖျက်ဆီးတာနောက်သူတို့ကိုသူတို့အစ္စလာမ်အားလုံးရဲ့ခေါင်းဆောင်တွေအဖြစ်ကြီးညာတာဆရာရီကိုပြုလုပ်ခဲ့ကြောင်းမစ္စတာကယ်ရီကဆိုပါတယ်။ဒီအခြေအနေဟာပြောင်းလဲခဲ့ပါပြီ။အဲ့ဒီနောက်ပိုင်းကလေးကအီရတ်နိုင်ငံမှာ IS တွေဒ တကြိမ်ကထိမ့်ချုပ်ခဲ့တဲ့နေမြေတွေရဲ့90ရာခိုင်နှုန်းနီးပါးလောက်ထဲကနေသူတို့ကိုမောင်းထုတ်နိုင်ခဲ့တယ်လို့ဆီးရီးယားမှာတော့နေမြေ20ရာခိုင်နှုန်းလောက်ထဲကနေ IS တွေကိုတိုက်ထုတ်နိုင်ခဲ့ပါတယ် IS ဦးဆောင်မှုဟာကြာဆင်းသွားခဲ့ပြီးစစ်ပိုင်းဆိုင်ရာသူတို့ရဲ့တိုက်ခိုက်မှုစွမ်းရည်ကလည်းဖျို့ဖျဲပြိုကွဲခဲ့ပါပြီလူငယ်တဲ့တစ်နှစ်ပတ်လုံးသူတို့ဟာနိုင်ငံခြားသားတိုက်ခိုက်ရေးသမားအနည်းငယ်လောက်ကိုပဲစုဆောင်းနိုင်ခဲ့ပြီးစွန့်ခွာထွက်ပြေးမှုတွေဟာတိုးလာခဲ့တဲ့အပြင်တိုက်ခိုက်ရေးသမားအရေးအတွက်ဟာဆိုရင်လည်းအနည်းဆုံး3ပုံတပုံလောက်ညော့နေသွားခဲ့ပါတယ်။အီရတ်နိုင်ငံကနေ IS တွေကိုအပြည့်အပိုင်မောင်းထုတ်ဖို့အီရတ်အစိုးရနဲ့ပြည်သူတွေစ조사ဆောင်ရွက်မှုကိုထောက်ခံအားပေးကူညီဖို့မဟာမိတ်ညွန်ပေါင်းအဖွဲ့ဘက်ကအခိုင်အမာတန်တိတ်တန်ချထားကြောင်းဂျွန်ကယ်ရီကပြောပါတယ်။ဒီကူညီတွေကြောင့်အီရတ်နိုင်ငံအနေနဲ့ရှေ့ကိုဆက်လက်ရှောင်လန်းနိုင်ပြီးသူတို့ရဲ့မျိုးတွေဘဝတွေနဲ့နိုင်ငံကိုပါပြန်လည်တည်ဆောက်နိုင်ဖို့အပြင်အီရတ်ပြည်သူတွေလိုလားတဲ့အားလုံးပါဝင်ပြီးဒုက္ခချမ်းသာရှိတဲ့လူအဖွဲ့အစည်းကိုဥတီတဲ့နိုင်ငံတည်ဆောက်နိုင်မှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ရဲ့ NDA ဟာဆက်လက်ရှိနေတယ်လို့ကြောက်မက်ဖွယ်အကြမ်းဖက်မှုကိုကျူးလွန်ဖို့နဲ့ကဘာတလွှမ်းမှာရှိတဲ့နေရာဒေသအမျိုးမျိုးမှာအပြစ်မဲ့အရက်သားတွေကိုအကြမ်းဖက်တိုက်ခိုက်ဖို့နောက်လိုက်တွေကို IS တွေကဆက်လက်လှုံ့ဆော်နေပါတယ်။ IS တွေဟာအခြားရွေးချယ်စရာနီလန်းတစ်ခုတလေကိုမှကန့်လန့်ခြင်းမရှိတဲ့အတွက်ကျွန်တော်တို့ရဲ့ရည်တည်ချက်ယုံကြည်ချက်တွေကိုဖျက်ဆီးဖို့သူတို့ရဲ့ဥဆောင်မှုဟာဘာမှအရာမထင်ခဲ့ဘူးလို့လည်း Mr. Gary ကပြောပါတယ်။ဆက်လက်ပြီးတော့လည်းကျွန်တော်တို့ခေတ်ရဲ့တမိုင်းကိုရေးတဲ့အချိန်မှာIS တွေဟာလူတွေကိုရရက်ဆက်ဆက်လုခဲ့တာကလွဲပြီးဘာမှမရှိခဲ့ဘူး။နောက်ပြီးတဦးချင်းအလိုက်အသေးခံဘုံခွဲတိုက်ခိုက်မှုတွေဟာအလွန်ရှက်စရာကောင်းသလိုကြာရှုံးတဲ့လုရက်ဖြစ်တယ်လို့ကဘာကြီးကနောက်ပြန်ကြည့်ပြီးပြောမှဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်သိစေအားပါတယ်ခင်ဗျာဒီကနေ့ညနေပဲ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 19 25တို့ကနေထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့သတင်းအကြီးညွတ်ကိုကိုဇော်ဝင်းလှိုင်ကပြောပြပြအောင်ခင်ဗျာ
Republican Party သမ္မတအလောင်း Donald Trump နဲ့အီရန်နိုင်ငံမှာကြာဆုံးသွားခဲ့တဲ့အမေရိကန်စစ်သားရဲ့မွတ်စလင်မိဘတွေအကြာဖြစ်ကြတဲ့သတင်းတစ်ပတ်ကြာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက် Republican Party ဝင်တွေကထရမ့်ကိုလူသိရှင်ကြားဝေဖန်ပြောဆိုမှုတွေပြုလုပ်လာကြတာဟာပါတီထိပ်တန်းခေါင်းဆောင်တွေအကြာကာလရှည်ကြာဖြစ်ပေါ်နေတဲ့တင်မာမှုတွေကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ဝင်ရောက်ရှင်ပြန်ခဲ့ပြီးရှုံးနိမ့်ခဲ့တဲ့ Mac Whitman က Donald Trump ဟာမယိုးသားတဲ့သူလူပင်းကြိုက်မလုံးပေးမဲ့ဆွယ်သူဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးသူမအနေနဲ့ Hillary Clinton ကိုထောက်ခံမယ်လို့ပြောပါတယ်။ပြပြသွားခဲ့တဲ့လက်နက်အယောင်းဝယ်ကိစ္စနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာအငင်းပွားနေတာကိုဖြစ်ရှင်းတဲ့အစီအစဉ်ဒစိတ်တစ်ပိုင်းအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာတန်400တန်ဖိုးနဲ့ညီမျှတဲ့နိုင်ငံခြားငွေတွေကိုဇန်နဝါရီလတဲ့အီရန်နိုင်ငံစီလေကြောင်းကနေပေးပို့ခဲ့ပါတယ်။တရားထက်မှပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ဒါဟာတရားခံတွေလွတ်မြောက်ရေးအတွက်ငွေပေးတာမဟုတ်ဘူးလို့အမေရိကန်အစိုးရကညှင်းဆိုထားပါတယ်။မလေးရှားနိုင်ငံကနဂရီဆမ်ဘီလီယံရဲစခန်းကို IS အစ္စလာမစ်စစ်သွေးကြောအဖွဲ့ကဆိုပြီးချင်းချောက်ရေးသားပေးပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံသားရဲ့ဝန်ကြီးတောင်ဆန်းစုကြည်အမည်ကိုလည်းထည့်သွင်းဖော်ပြထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံအတွင်းတစ်ခုတ်ခွင့်တစ်နှစ်တာပိတ်ပင်လိုက်ပြီးဘကိုးရုံးမှအတွင်းမှာလည်းတစ်ခုတ်ခွင့်ဆယ်နှစ်တာတားမြစ်လိုက်ကြောင်းမြန်မာအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့တစ်ခုတ်ခွင့်ပိတ်ပင်တားမြစ်မှုဟာ2019ခုနှစ်မတ်လအထိအကျုံးဝင်မှာဖြစ်ပါတယ်။ရပကိုတစ်တင်ပို့မှုတွေကိုတော့ရခိုင်အစိုးရလက်ထက်က2014ခုနှစ်ဧပြီလကလေးကတားမြစ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးဆန်မိုးဝေဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက် VOA အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.